ကျေးရနိုင်ငံရှေ့မြောက်ပိုင်းကို 2G တက်ဖွဲ့ပြီးထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကပုံစံနဲ့ကြာရင်ဆွေးနွေးမယ်လို့တက်တမန်တွေကပြောပါရယ်အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီမှဒီကိစ္စကိုဆွေးနွေးဖို့ဥရောပနိုင်ငံတွေကတောင်းဆိုခဲ့တာဖြစ်တဲ့အကြောင်းတက်တမန်တွေကဒီကနေ့ပဲပြောဆိုလိုက်တာပါအခုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့ကြာသပတေးကကျင်းပတဲ့ပထမအကြိမ်ဆွေးနွေးပွဲအတွင်းမှာတော့ကွဲလွဲမှုတွေရှိခဲ့ပြီးတူရကီရဲ့ထိုးစစ်ဆင်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့ညင်ညာချက်ကိုဥရောပနိုင်ငံတွေကပဲထုတ်ပြန်ခဲ့ပါတယ်တူရကီရဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့အမေရိကန်အစိုးရကမကထလုပ်တဲ့ထုတ်ပြန်ချက်ကိုရုရှားနဲ့တရုတ်နိုင်ငံတွေကတန့်ကွက်ခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တောင်းဆိုလိုက်ပြီးတော့တူရကီအစိုးရရရှိပြီးအပေါ်တန့်ခတ်အရေးကြီးမှုတွေချမှတ်သွားမယ်အကြောင်းလည်းသတိပေးပြောဆိုထားပါတယ်အခုကိစ္စဆွေးနွေးဖြေရှာဖို့အတွက်ဒုသမဂ္ဂမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုလည်းတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆင်လွတ်မယ်လို့သမ္မတကအစီအစဉ်နေပါတယ်စီးရီးယားကနေအမေရိကန်တပ်ဖွဲ့တွေကိုသမ္မတထရမ့်ကပြန်ရုပ်သိမ်းလိုက်တာကြောင့်ဒီပေါ်မှာပြင်းပြထန်ထန်ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက်မှာတူရကီဘက်ကအပြစ်ရှိရဖို့အတွက်သမ္မတကအခုလိုဖိအားပေးပြောလာတာဖြစ်ပါရဲ့ရှင်